မြန်မာနိုင်ငံဘက်ကိုရွေလျားလာနေတဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်မိုးကြီးနိုင်တဲ့အန္တရာယ်ရှိနေပေမဲ့စစ်ဘေးဒဏ်သင့်တဲ့ဒေသတွေမှာတော့ဒေသခံပြည်သူတွေဟာကြိုတင်ပြင်ဆင်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေကြပါတယ်။လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာစစ်ဘေးဒဏ်နဲ့သဘာဝဘေးဒဏ်ရင်ဆိုင်ရမယ့်အရေးတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မှပြောပြပေးပါရှင်။
ဆိုင်ကလုန်းမုန်တိုင်းအရှိန်ကြောင့်ဒီကနေ့မေလ17ရက်ကနေ15ရက်နေ့အထိတိုင်းနယ်ပြည်နယ်15ခုနေရာကွက်မိုးကြီးနိုင်တဲ့အထက်ရှမ်းနယ်ကယားပြည်နယ်လည်းပါဝင်နေကြောင်းဒီကနေ့မနက်ပိုင်းမိုးစလားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းအန္တရာယ်ကိုစိုးရိမ်တာကြောင့်တချို့ဒေသကဒေသခံတွေဟာလုံခြုံမဲ့နေရာကိုကြိုတင်တိမ်းရှောင်ထားတာတွေတချို့ကအစာကြောင့်စုဆောင်ထားတာတွေလှုပ်လာကြပါတယ်။ဒါပေမဲ့စည်ရည်ပဋိပက္ခတွေကြောင့်အိုးပြစ်အိမ်ပြစ်တောတောင်ထဲမှာဖြစ်သလိုခိုလုံနေကြရတဲ့ကယားပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ပေးဒုက္ခသည်တွေဟာမုံတိုင်းအန္တရာယ်ကြိုတင်ပြင်ဆင်မှုတွေမလုပ်နိုင်ဘူးလို့ပြောပါရယ်။မိုးလေဝသတရေအချက်လက်တွေလည်းသိမရဘူးလို့ရှမ်းပြည်တောင်ပိုင်းဖေကုံမြို့နယ်စစ်ဆောင်တဦးကပြောပါရယ်
။ဒီမုံတိုင်းနဲ့ပတ်သက်ပြီးပြင်ဆင်နေတာတော့သိမရှိဘူးရှင်။သိမရှိကြဘူးတော့ပြင်ဆင်နေတော့နည်းလောက်ပဲရှိတယ်ဟိုလင်းငါရောက်လောက်ပဲရှိမှဖြစ်တယ်သိမတိကြဘူးတည်နေသိမတိကြဘူးနဲ့သူတွေဆိုင်ဟုတ
်စီရီတင်မာနေတဲ့သူတို့ဒေသတွေမှာလက်နက်ကြီးတွေနေနေကြကြပစ်ခတ်စစ်လေရင်တွေအများရန်လာတိုက်ခတ်နေတယ်လို့ဆိုပါတယ
်ဒီမှာဆိုရင်တော့လေရင်နဲ့လည်းလေရင်နဲ့လည်းနေနေညလာတယ်လေရင်လာသူကားကလေးဆိုဘုံတွေလာကျဲကျဲပေါ့နော်အဲ့ဒါနဲ့လည်းကြောက်တယ်ပြီးတော့ဖိုးဖဲနေလည်းလက်နဲ့ကြီးတွေကြားတယ်လက်နဲ့ကြီးတွေလည်းပြည့်တယ်ပေါ့နော်အဲ့ဒါနဲ့လက်နဲ့ကြီးလက်နဲ့ငယ်ပြည့်ခတ်မှုတွေလည်းရှိတယ်အဲကြောင့်လို့ဒီမိုးလေဝသတွေဖိုင်ကြည့်ရမျိုးအဲ့ဒီအယုံအဖက်မရောက်ပေါ့နော်ကျွတ်တင်ပြင်ဆင်ထားတယ်တိတ်မရှိဘူးကျွတ်တင်ပြင်ဆင်ထားလားဆိုလို့ဒီလက်နဲ့ကြီးစစ်ဆောင်ဖို့ရပြီးတော့စာနာရိတ်ခအဒီစစ်ဆောင်ဖို့အတွက်အဲ့လောက်ပဲပေါ့နော်ရှင
်အလားတူကရားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကမုံတိုင်းအန္တရာယ်နဲ့ပတ်သက်လို့ဘာပြင်ဆင်မှုမှမလုပ်နိုင်ပဲပြစ်ခတ်တန်တွေကြားရရင်ဘေးလိုရာကိုရှောင်နိုင်မှုသတိထားနေရတဲ့အကြောင်းအခုလိုပြောပြပါဗျာ။
60ဒါမှလည်းမရှိဘူး။ဒီနာပေါင်းချင်းမှလည်းမကြမ်းမိနဲ့ဟိုပြင်ဆင်ပုံမုံတိုင်းကြောင့်ပေါ့လားပြင်ဆင်ထားတယ်ပါလေ။ဒါမှလည်းမကြမ်းမိရင်ချင်းခုစိန်လေလည်းအမြဲတမ်းလာတယ်မမြတ်စီစီက3-6ကမှအဲ့ဒါနာအဲ့လိုရှိရတဲ့ဒီနေ့လည်းအများနဲ့များတစ်ချက်ကြားနေစေကွာအများနဲ့ပုတ်ခုကျတဲ့မှာတော့ပြေးရတာပေါ့
တိုက်ပွဲပြင်းထန်တဲ့ဒေသတွေမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာကြောင့်တချို့ကသတင်းအချက်လက်ရရှိနိုင်ဖို့အားနည်းနေပြီးတယောက်နဲ့တယောက်သတင်းစကားပေးတာလောက်ပဲလုံနိုင်ကြပါတယ်ပြီးတော့ပြစ်ခတ်တန်ကြားတဲ့ပြေးလွှနေရလို့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ဖို့ခက်ခဲကြတယ်လို့ဆိုပါတယ်။မနေ့ကလိုက်ကော်မြို့မှာမိုးရွာပြီးလေပြင်းအနှဲငယ်တိုက်ခတ်တယ်လို့မြို့ပေါ်မှာခိုလုံနေတဲ့စစ်ဆောင်တို့ကအခုလိုပြောပါတယ
်။ပြစ်ခတ်တာကပို့ပြီးတော့ကြိုးရရတဲ့အခြေအနေပေါ့။မုံတိုင်းကကအဲ့လောက်ထိသူတို့စိတ်ထဲမှာတော့မရှိဘူးလို့ပြောလို့ရတာပေါ့နော်အဲ့လောက်ဖြစ်ဆိုရင်ဒါမျိုးမရှိဘူးတရားနဲ့ပြတော့ဒီလိုပဲတတိပေးကြတယ်မိုးလာမယ်မိုးတိုင်းလာမယ်ပေါ့လိုမျိုးပဲတရားနဲ့ပြအတိပေးကြတယ်အဲ့လိုမျိုးမနေ့ကပဲကျွန်တော်တို့ဒီမှာမိုးတအားရွာတော့တယ်ကျွန်တော်ဒီမြို့ပေါ်မှာပေါ့လေလေလည်းတော်တော်တိုက်တယ်မိုးလည်းတော်တော်ရွာတယ်ဒီအဲတချို့တစ်တင်နေစနေလဲတာအကိုင်းဒီကျိုးကြလာတယ်ဟိုမြို့ပေါ်မှာတော့ကျိုးကြတွေးရတာပေါ့နော်
မောရင်ကာလာလေပြင်းတိုက်မှုတွေကြောင့်ယာယီစစ်ဆောင်စခန်းတွေမိုးကာတဲတွေပျက်စီးတာမြေပြိုလို့လမ်းပျက်စီးတာတွေမနစ်ကကြုံခဲ့ရတာတွေရှိတယ်လို့ပြောပါရရှင်